မေရိကန်ရဲ့ SDN ခေါ်ပြင်မှတ်ထားပြီးတော့အေးအေးဒဏ်ခတ်မှုစင်းကနေ2016ခုနှစ်ကပယ်ဖျက်ခံခဲ့ရတဲ့ခရိုနီလုံငန်းရှင်တဦးဖြစ်သူဦးစိုးတော်ဟာပြီးခဲ့တဲ့တင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကိုတည်ဝင်ရောက်ရှိလာပြီးတော့အမေရိကန်စီးပွားရေးလုံငန်းရှင်တွေအပြင်အမေရိကန်နိုင်ငံရေးလောကမှာထင်ရှားတဲ့ပုဂ္ဂိုလ်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလို SDN စင်းကနေပယ်ဖျက်ခံရတဲ့မြန်မာခရိုနီလုံငန်းရှင်တွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တဲ့နေရာမှာအမေရိကန်လုံငန်းရှင်တွေကပွင့်လင်းမြင်သာမှုနဲ့နိုင်ငံတကာစီးပွားရေးကျင့်ဝတ်တွေကိုလိုက်နာမှာဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့အညီမဲဆင်းကနေပယ်ဖျက်ခံလိုက်ရပြီးတဲ့နောက်ခရိုနီလုံငန်းရှင် Max မြန်မာကုမ္ပဏီများအုပ်စုကိုတည်ထောင်သူဦးစောစောဟာပြီးခဲ့တဲ့သတင်းပတ်အတွင်းဝါရှင်တန် DC ကိုလာရောက်ပြီးအမေရိကန်အာဆီယံစီးပွားရေးကောင်စီအပါအဝင်အမေရိကန်နိုင်ငံသားဝင်ကြီးဟောင်း Colin Powell ဦးဆောင်တဲ့ Eisenhower Fellowships အဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်။မေလ19ရက်နေ့ကဦးစောစောနဲ့အဖွဲ့ဟာအမေရိကန်အာဆီယံစီးပွားရေးကောင်စီရုံးချုပ်မှာကောင်စီဘုတ်အဖွဲ့တွေအပါအဝင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလို Max မြန်မာကုမ္ပဏီနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေနဲ့ပတ်သက်လို့ VOA ကမေးမြန်းရမှာကောင်စီရဲ့ပြောခွင့်ရကိုလာဖုံးမြင့်ကအခုလို့ပြောပါတယ
်။ကျွန်တော်တို့ကအဲ့လိုမျိုးဟိုကဘဲကုမ္ပဏီတစ်ခုရဲ့ရယ်ဆိုပြီးတော့အဲ့လိုမျိုးဘာသာတွေရွေးချယ်လိုက်တာမျိုးဘာမှမရှိပါဘူးခင်ဗျာ။အဲဒါအခုရှင်းလင်းပြောမယ်ဆိုရင်မြန်မာနိုင်ငံပေါ်ထားရှိရဲ့စီးပွားရေးပိတ်ဆို့မှုတွေအဲတဲချယ်လိုက်မှုရဲ့နောက်ကွယ်မှာပါလာတာပါလဲဆိုတော့ဒီ SDN list ဆိုခေါ်တဲ့ဟိုစီးပွားရေးပိတ်ဆို့ထားတဲ့ကုမ္ပဏီနဲ့ပုံကူများစီးရင်ပဲဖြတ်မှုရယ်ပေါ့နော်နောက်တစ်ခုကကြတော့မြန်မာနိုင်ငံနဲ့ကုန်သွယ်မှုဆိုင်ရာသွင်းကုန်ထုတ်ကုန် GSP ပမာဏကြေကြေပြန့်ပြန့်နဲ့လုပ်နေတဲ့လုပ်ငန်းတွေကိုနိုင်ငံတကာယဉ်ကျေးမှုနယ်မှုတွေနဲ့ထိစပ်မှုမပေးဘူးဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကလည်းနှောင့်နှေးမယ်ဆိုတာကိုယုံကြည်လို့မြန်မာနိုင်ငံအစွဲကလည်းတောင်းဆိုရယ်အမေရိကန်နိုင်ငံအစွဲကလည်းသဘောတူလက်ခံပြီးတော့ဒီ list ကိုဖြုတ်လိုက်ခြင်းဖြစ်တယ်ဖြုတ်လိုက်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီလူမျိုးမြန်မာနိုင်ငံရဲ့ကြီးမားတဲ့လုပ်ငန်းတွေပြီးတော့မြန်မာနိုင်ငံမှာအောင်မြင်ပြီးသားဖြစ်နေတဲ့လုပ်ငန်းတွေလည်းကျွန်တော်တို့ကတွဲဖက်ပြီးတော့လုပ်ခွင့်ရတယ်။လုပ်ခွင့်ရတဲ့အခါမှာလည်းအဲကျွန်တော်တို့ကပွင့်လင်းမြင်သာမှုကိုအခြေခံတဲ့နော်လူခွင့်ရေးလူသမားခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုပဓာနထားတဲ့ကျွန်တော်တို့ရဲ့ကျင့်ဝတ်တွေသူတို့ဘက်ကလည်းမြန်မာနိုင်ငံရဲ့ရင်းမြေဒေသနဲ့ဒလိထုံးစံကိုအခြေခံပြီးတော့သုံးလုံးဒီတွန်းတွင်မှုတွေနဲ့အခုရောဆက်လိုက်တဲ့အခါကျရင်မြန်မာနိုင်ငံတစ်ခုရဲ့အတွက်လည်းမဟုတ်ပါဘူးအာဆီယံ region တစ်ခုလုံးအတွက်ကောင်းမွန်တဲ့စီးပွားရေး partnership တွေဖြစ်လာမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့အဲ့တော့ဒီလို chronic လုပ်ငန်းရှင်တွေကို American ပြည်ထောင်စုကတရားဝင်လက်ခံတိမှတ်ပြုပြီးတော့စီးပွားရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာတကယ်ပဲမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်အောင်အထောက်အကူပြုမပြုဘူးတော့ဘယ်လိုသုံးသပ်လဲရှင်
။ကျွန်တော်တို့ကြည့်တာတော့ဝေးရှိမှနိုင်ငံအတွက်အကျိုးရှိဖို့နိုင်ငံအတွက်အကျိုးရှိမှလည်းနိုင်ငံရဲ့စီးပွားရေးအခြေခံအုံမြင့်ကောင်းပါလေဝင်ရောက်လာတဲ့ယင်းညုံနယ်မှုတွေကအတွန်းရှိမယ်ဒါကိုကျွန်တော်တို့ကအဓိကထားပြီးကြည့်တယ်အဲတော့ရေးတို့မကြည့်ဘူးရေးရှိကိုပဓာနထားတယ်အဲရေးရှိမှာမြန်မာနိုင်ငံရဲ့လုပ်ငန်းအကြီးဆုံးလုပ်ငန်းတွေကိုစီးပွားရေးပိတ်ဆို့မှုကလွတ်ပေးလိုက်ခြင်းအပြင်ဒီလုပ်ငန်းတွေကတခြားသောနိုင်ငံတွေ American တခုရဲ့မဟုတ်ပါဘူး American လိုပဲလူ့သမားအခွင့်အရေးနဲ့သဘာဝတဝန်ကြီးထိန်းသိမ်းရေးကိုပဓာနထားတဲ့ခြားသောကုမ္ပဏီလက်တွဲပြီးလှုပ်လာတဲ့ဗျာအဲ့ဒီကုမ္ပဏီရဲ့လှုပ်ထုံးလှုပ်ရှင်တွေကျင့်ဝတ်တွေကမြန်မာနိုင်ငံရဲ့လုပ်ငန်းတွေနဲ့တပြေးညီထပ်တူတစ်ချိန်ကကြာလာပါလိမ့်မယ်။အဲနောက်တစ်ခုကကြတော့တခြားအသေးစားလုပ်ငန်းတွေမှလည်းပို့ပြီးတော့နိုင်ငံတကာဈေးကွက်ကိုထိုးဖောက်ခွင့်ထိုးဖောက်လို့ရမယ့်အခွင့်အရေးတွေတူတူလက်တွဲပြီးတော့ partnership လုပ်လို့ရမယ့်အခွင့်အရေးတွေအများကြီးညှင်းတက်လာပါလိမ့်မယ်။
American ASEAN စီးပွားရေးကောင်စီနဲ့ဥစစော်တို့တွေ့ဆုံပွဲကိုမြန်မာတမ္မတ်ကြီးဦးအောင်လင်းလည်းတက်ရောက်ခဲ့ပါတယ်။ American ပြည်ထောင်စုခီးစဉ်တွင်ဥစစော်ဟာ American နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ Colin Powell နဲ့တွေ့ဆုံခဲ့ပါတယ်။ Colin Powell ဘုတ်အဖွဲ့ဝင်ဖြစ်ပါဝင်နေတဲ့ Eisenhower Fellowships ခေါင်းဆောင်မှုပိုင်းဆိုင်ရာပညာသင်စုအစီအစဉ်မှာဦးစောစောရဲ့ Max မြန်မာကုမ္ပဏီကထောက်ပံ့မှုနဲ့မြန်မာလူငယ်၅ဦးဟာအမေရိကန်ပြည်ထောင်စုကိုလာရောက်လည်လာဖို့ရှိပါတယ်။အောက်တိုဘာလ၁ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့ထိတက်ရောက်မယ့်တင်တန်းကာလမှာအသက်32နှစ်ကနေ50အရွယ်လုပ်ငန်းခွင်တွေကလူငယ်ခေါင်းဆောင်တွေကိုမြေတောင်မြှောက်ပေးဖို့ရည်ရွယ်ကြောင်း Max မြန်မာကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။